Welcome to the Voice of America in Burmese.
မလဲခင်မတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မေလ15ရက်နေ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ2540 58လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်ချုပ်ထွင်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှင်နေနားဆင်ချရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ဖင်လန်နိုင်ငံညီတူအဖွဲ့တွေကိုမဝင်ဖို့ရုရှားသမ္မတကသတိပေးလိုက်ပါတယ်ကိုဝင်ဖျက်ချခွင့်ဆက်လက်ရရှိရေးအမေရိကန်တလွှားမှာတောင်းဆိုဆန္ဒပြန်နေကြပါတယ်အစိုးရခွင့်ပြုချက်မရှိဘဲပြည်ပကိုဂျုံတင်ဖို့မလုပ်ဖို့အိန္ဒိယအစိုးရကတားမြစ်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးမှတော့ NUG နဲ့မလေးရှားနိုင်ငံသားရေးဝန်ကြီးတို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုနားဆင်ချရပါမယ်
တော်ရမီကတော့ 5.5 consensus ဟာကျွန်တော်တို့ရေးပေတာမဟုတ်သို့တော့မလုံလောက်ဘူးပေါ့နော် 5.5 consensus ကမလုံလောက်ဘူးသို့တော့ဒီမလုံလောက်သေးတဲ့ဒီသဘောတူညီချက်အပေါ်မှာကိုတော့မှလိုက်ပါစားအခြင်းမရှိတဲ့ပုံမှာတော့တို
့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ပါရှင်ဒီနောက်မှာတော့ဒုအသံဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြန်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစုစည်းတင်ပြချက်တွေကိုလည်းနားဆင်ကြရပါမယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်
ဖင်လန်နိုင်ငံနေတိုးမဟာမိတ်အဖွဲ့ကိုဝင်မယ်ဆိုရင်မှားလိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဖင်လန်သမ္မတကိုပြောလိုက်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေတိုးအဖွဲ့ကိုဝင်ကျင်တဲ့သဘောထားနဲ့ပတ်သက်လို့ရုရှားသမ္မတနဲ့ဆွေးနွေးဖို့အတွက်ဖင်လန်နိုင်ငံဘက်ကကမ်းလှမ်းခဲ့တာလို့လည်းဖင်လန်သမ္မတဆော်လီနီနက်စတိုယုံကသတင်းထုတ်ပြန်ထားပါတယ်။တွေ့ဝိုက်မှုမရှိတဲ့တိုက်ရိုက်ဆွေးနွေးမှုဟာချောချောမောမောရှိခဲ့ပြီးကျင်းမာမှုတွေကိုရှောင်ရှားနိုင်ဖို့အတွက်အရေးကြီးတယ်လို့ယူဆကြောင်းလည်းဖော်ပြထားပါတယ်။စနေနေ့ကတယ်လီဖုန်းဆက်သွယ်ပြောကြားချက်နဲ့ပတ်သက်ပြီးရုရှားဆိုကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဖင်လန်နိုင်ငံကဂျာနယ်မူဝါဒကိုဆန့်လွတ်လိုက်တာဟာနှစ်နိုင်ငံဆက်ဆံရေးအတွက်အနှုတ်သဘောဆောင်တဲ့တည်ရောက်မှုတွေရှိလာနိုင်တယ်လို့ရုရှားသမ္မတကဖင်လန်သမ္မတကိုပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ဖင်လန်သမ္မတနဲ့ဝန်ကြီးချုပ်ဆန္နာမာရင်တို့ကတော့နေတိုးမဟာမိတ်အဖွဲ့ကိုအချိန်မဆိုင်မဲ့အဖွဲ့ဝင်ဖြစ်နေပူပေါင်းပါဝင်လို့ကြောင်းစက်တပရင်းနေမှာပဲပြောဆိုခဲ့ကြတာပါအစင်လာအဖြစ်ဂျာနီမူဝါဒရှိတဲ့ဖင်လန်နိုင်ငံဟာမကြခင်ရက်တွေမှာနေတိုးအဖွဲ့ဝင်ဖြစ်နေလက်ခံဖို့တရားဝင်လျှောက်ထားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ညစ်ဒါကငွေမပေးချေတဲ့အတွက်ဖင်လန်နိုင်ငံကိုစနစ်နေ့ကစပြီးညစ်ဖြန့်မြှုပ်မှုရပ်ဆိုင်းတော်မယ်လို့ရုရှားအစိုးရပိုင်းအင်တာအရီကိုညစ်ဒါဝန်ဆောင်မှုလုပ်ငန်းရဲ့ဖင်လန်ရုံးခွဲကတောက်ကြံနေမှာပြောပါတယ်ဥရောပကလျှက်စစ်ဖြန့်ဖြူးတဲ့ North Pool ကနေတဆင့်ပေးနေတဲ့လျှက်စစ်ဓာတ်အတွက်မေလ6ရက်နေ့ကစပြီးဓာတ်အားကောင်ဝင်မရတော့တာဖြစ်ပြီးအကြောင်းပြချက်လည်းတစုံတရာမပေးဘူးလို့ Inter Ario ကပြောပါတယ်ဒါဟာလျှက်စစ်ဓာတ်ပေးနေတဲ့နှစ်ပေါင်း20ကျော်အတွင်းပရမဆုံးကျုံရတာလို့လည်း Ario Nordic Company ကပြောပါတယ်ဖင်လန်ကလျှက်စစ်ဓာတ်တင်ပို့မှုကိုစနေနေ့ဒေသဆန်တော်ချိန်နေ့လည်းတနအီကစပြီးရပ်ဆိုင်းထားတော့မယ်လို့လည်းဖင်လန်ကလျှက်စစ်ဖြန့်ဖြူးတဲ့ Fingrid ကုမ္ပဏီကပြောပါတယ်။ဒါပေမဲ့ဖင်လန်နိုင်ငံတွင်လျှက်စစ်သုံးဆွဲမှုရဲ့30ရာခိုင်နှုန်းကိုသာရုရှားစီကနေတင်ပို့တာဖြစ်တဲ့အတွက်ဖင်လန်နိုင်ငံတွင်လျှက်စစ်ဖြန့်ဖြူးမှုအတွက်ထိခိုက်မှာမရှိဘူးလို့လည်းပြောပါတယ်။ရုရှားရဲ့ကျူးကျော်မှုကိုခုခံတွန်းလှန်နေတဲ့ယူကရိန်းနဲ့တစားတည်းရှိကြောင်းပြသတဲ့အနေနဲ့ American အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell နဲ့ဦးဆောင်တဲ့အဖွဲ့ဟာစနေနေ့ကကြိုတင်မကြေညာပဲယူကရိန်းနိုင်ငံကီယက်နီရိုကိုတွားရောက်ပြီးသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါတယ်။ Republican Party အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Kentucky အမတ် McConnell နဲ့တူ Maine ပြည်နယ်အမတ် Susan Collins, Wyoming ပြည်နယ်အမတ် John Barrasso နဲ့ Texas အမတ် John Cornyn တို့လာရောက်တွေ့ဆုံတဲ့ဗီဒီယိုကိုသမ္မတဇယ်လန်စကီရဲ့ Telegram လူမှုကွန်ရက်အကောင့်မှာတင်ထားတာပါ။အခုလို American လွှတ်တော်အမတ်တွေလာရောက်တာဟာအမေရိကန်ပြည်သူတွေနဲ့လက်တော်ကပါတီကြီးနှစ်ရစလုံးကပါယူကရိန်းကိုထောက်ခံကြောင်းခိုင်ငယ်မာမာပြသလိုက်တာဖြစ်ကြောင်းပြောဆိုပြီးသမ္မတဇယ်လန်စကီက Instagram မှာလည်းတင်ထားတာဖြစ်ပါတယ်။ Republican Party အထက်လွှတ်တော်လူနည်းစုခေါင်းဆောင် McConnell ကတော့ယူကရိန်းဟာသူ့နိုင်ငံကိုကာကွယ်ဖို့အတွက်အရင်းမြစ်တွေကိုပဲတောင်းခံနေတာဖြစ်ပြီးလက်နက်အင်အားမနှံ့တဲ့ခုခံစစ်ကိုဆင်နွှဲနေရတဲ့အတွက်အကူအညီအမြန်ပေးဖို့လိုနေပြီလို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းပြီးအကောင့်ထည့်ဖို့အတွက် 马来西亚人员在文件个带动来巴黎 ，NUG 人员在文件多些嘛奥内，三年那个最重要嘛，你妈那个嘛三那么故意那个，不能面对母细心的别人们，你两人呢，人家那个单位也保安护卫个，虽然他跑出个家来路嘞，马来西亚人员在文件。Safuddin Abdullah ga tanin dab de ko pyo lai da ba
we cannot have only the junta doing the humanitarian assistance
lu da ja sana mo kunyi pe long ngan de ko sit ana bai ni ne be lou lo ma phit ba nai ngan da ga a tai wan ga a khai ma paw wan bo le malaysia ga a so pyu tha ba de a kaung song ga ro kulat tamaka ye chi jet mu auk ga ni saung yat pho ba lo taw chan ni ga pi song twa de ne ya ja american asean thai di a si we twet washington dc myo ro ma yauk ni de马来西亚人员在文件上表述来的吧？你们那个嘛，毕业的那在这里吃的啊，那对面老板人生年来得的那偏心来没有被阿先生个碰到包中一些阿爷，吃嘛他被买，那个刚才么跑来买偏来着嘛？卢大人三那么接待里偏心不转，就帮你了吧？每个阿先生退的席位么单也麻烦，三那么故意被难意，阿先生人员在文件里顺流给着被。人们应该抵达阿古嘛，刚才瀑布嘞，顺利开闸了吧？特别没嘞，是在阿那东边老板，人家跟不提白卡里包包里嘞，人们应该嘛，辛苦努力个，心里在疲惫嘞。
VOA American 在门内拍《密码瓦达》系列内部，门内超耐干的困难一题，带动比较那十里 kilohertz 电力直接导入。ไซโดมิเตอร์40กิโลเฮิรตซ์63ยาไซโดมิเตอร์57กิโลเฮิรตซ์5805เนี่ยไซลัมมิเตอร์190กิโลเฮิรตซ์1505รูปก็นี่ก็โทรเล่นไปนี่ครับค่ะ
VOA เมียนมาไวซีซีเนี่ยตะนิงกรณีนี้มะเน่คินနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မအသိကြီးထိုက်ပါကိုဝင်ဖြတ်ချခွင့်ဆိုင်ရာအခြေခံဥပဒေအခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကမကြာခင်မှာပေးပြစ်မဲ့အလားအလာရှိနေတဲ့အပေါ်မကျေနပ်မှုကိုပြသတဲ့အနေနဲ့ကိုဝင်ဖြတ်ချခွင့်ကိုထောက်ခံသူတွေစနေနေ့မှာအမေရိကန်ပြည်ထောင်စုတဝမ်းလမ်းပေါ်ထွက်ဆန္ဒပြပါတယ်။မျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုကိုယ်တိုင်ရွေးချယ်နိုင်ရေးကအရေးကြီးတယ်။သူတို့ရဲ့ကိုဝင်ဆောင်တာနဲ့ပတ်သက်လို့တခြားဘယ်သူကမှညွှန်ကြားစီရင်ပိုင်ခွင့်မရှိသင့်ဘူးသူအနေနဲ့ကိုဝင်ဖြတ်ချတာကိုမကြိုက်ဘူးကိုဝင်ဖြတ်ချမှုကိုအားပေးသူမဟုတ်ဘူးဒါပေမဲ့လည်းဒါကအရေးကြီးတဲ့လွတ်လပ်ခွင့်ဖြစ်ပါတယ်လို့မြို့တော်ဝါရှင်တန် DC မှာဆန္ဒပြချီတက်ခဲ့တဲ့အဲလန်ဟယ်ရစ်ဆန်ကပြောခဲ့တာပါကိုခန္ဓာကိုရေးချင်မှုဆိုတဲ့ချွေးချော်သံတွေနဲ့ချီတက်ခဲ့ကြပြီးတဲကြွလှုပ်ရှားသူတွေကတော့မျိုးပွားမှုဆိုင်ရာလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်သွားမယ်လို့အခိုင်အမာပြောကြပါတယ်ကိုယ်စားပေးတရားသူချင်းအများစုဖြစ်တဲ့တရားရုံးချုပ်ကဒရေသာဖြတ်ချခွင့်တရားဝင်ခွင့်ပြုခဲ့တဲ့သမိုင်းဝင် Robert Sedgwick စီရင်တုံးကိုပယ်ဖျက်လိုတဲ့သဘောထားမူကြမ်းတရားပေါက်ကြားထွက်လာပြီးနောက်မှာတက်ကြွလှုပ်ရှားသူတွေကမချေနှက်ချက်တွေနဲ့စီယုံလှုပ်ရှားမှုတွေကိုတိုးမြှင့်ဆောင်ရွက်လာတာဖြစ်ပြီး Republican တွေဥဆောင်တဲ့ပြည်နယ်တွေမှာကန့်သတ်ချက်တွေကိုတင်းတင်းကြပ်ကြပ်ချမှတ်ကျင့်သုံးဖို့ရှိနေပါတယ်မြို့တော်ဝါရှင်တန် DC မှာတော့လူပေါင်းထောင်ချီပြီးတရားရုံးချုပ်ကိုချီတက်ဆန္ဒပြကြပြီးတရားရုံးချုပ်ကိုလည်းလုံခြုံရေးတင်းကျပ်ထားပါတယ်ရှင်။အီရန်နိုင်ငံမှာစားတောက်ကုန်စည်းနှုန်းတွေအကြီးအကျယ်မြင့်တက်တာကြောင့်စနေနေ့ကမြို့အတော်များများမှာဆန္ဒပြခဲ့ကြတာကိုလူမှုကွန်ရက်တွေမှာတွေ့မြင်ကြရပါတယ်။နိုင်ငံအနောက်တောင်ပိုင်းကဆန္ဒပြပွဲတစ်ခုမှာတော့လူတဦးသေဆုံးကြောင်းအီရန်လွှတ်တော်အမတ်တဦးကဒေသခံမီဒီယာတစ်ခုကိုပြောဆိုထားပါတယ်။ဂျုံပြီပတင်သွင်းမှုမှာအစိုးရကတစ်စိတ်တစ်ပိုင်းကြက်ခံပေးနေတာကိုပြီးခဲ့တဲ့သတင်းပတ်ထဲမှာဖြတ်တောက်လိုက်တာကြောင့်ဂျုံနဲ့လုတ်တဲ့စားတောက်ကုန်ဈေးနှုန်းတွေက300ရာခိုင်နှုန်းထိဈေးတက်သွားတာကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာတာပါသမ္မတအီဘရာဟင်ရိုက်စီအစိုးရကစားစီနဲ့နှုတ်ွယ်ပစ္စည်းတွေလိုအခြေခံကုန်စည်တွေကိုလည်းဈေးနှုန်းတိုးမြင့်လိုက်ပါတယ်နိုင်ငံအနောက်တောင်ပိုင်းရေနံထုတ်လုပ်ရာကူဇက်စတန်ပြည်နယ်ကဒက်စ်ဖူးမြို့ကဆနပြချီတက်ပွဲတွင်မှာလူတူသေဆုံးကြောင်းဒေသခံလွှတ်တော်အမအာမက်အာဘီကအစိုးရအားပေါ် ILNA သတင်းအေဂျင်စီကိုပြောပါတယ်ဒက်စ်ဖူးမြို့မှာခမန်းကျေလူပေါင်း300လောက်ကိုလုံခြုံရေးတပ်ဖွဲ့ကဖြိုခွဲခဲ့ပြီးကြာသာပတင်းနေနှောင်းပိုင်းမှာ15ဦးကိုဖမ်းဆီးခဲ့ကြောင်းနိုင်ငံပိုင်မီဒီယာကအစောပိုင်းမှာပြောဆိုထားပါတယ်ရှင် အိန္ဒိယနိုင်ငံမှာမတ်လအတွင်းစံချိန်တင်အပူပြင်းဆုံးဖြစ်ခဲ့တာကြောင့်စိုက်ပျိုးထုတ်လုပ်မှုမှာထိခိုက်ခဲ့ရပြီးနောက်အစိုးရခွင့်ပြုချက်မရှိဘဲပြည်ပကိုဂျုံတင်ပို့မှုမလုပ်ဖို့စနေနေ့မှာတားမြစ်လိုက်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းကုန်စည်ရှာပါပြီးဈေးနှုန်းချင့်မြှင့်မှုနဲ့ကြုံရတဲ့နိုင်ငံတွေအတွက်နောက်ထပ်အထိနာမှုဖြစ်ပါတယ်။ဂျာမနီမှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 စိုက်ပျိုးရေးဝန်ကြီးများဆွေးနွေးပွဲမှာတော့အိန္ဒိယအစိုးရရဲ့ကြီးညာချက်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးဒီလိုရဟာဆိုရင်စားတောက်ကုန်ဈေးနှုန်းချင့်မြှင့်မှုကိုပိုပြီးဆိုးဝါးသွားစေမယ်လို့ပြောဆိုကြပါတယ်။တင်ပို့မှုကိုစပီးတမ်းမြစ်တာတွေဒါမှမဟုတ်လဲဈေးခွက်ကိုပိတ်ပင်ဖို့ဆောင်ရွက်တာတွေဟာပြဿနာကိုပိုပြီးတော့ဆိုးဝါးသွားစေမယ်လို့ဂျာမနီစိုက်ပျိုးရေးဝန်ကြီးကစတတ်ဂတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာဂျုံတင်ပို့မှုရဲ့စနစ်ရာခိုင်နှုန်းရှိတဲ့ယူကရိန်းကိုပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရုရှားကကျူးကျော်တိုက်ခိုက်ပြီးနောက်ပိုင်းမှာတော့ကုန်စည်မလုံလောက်မှုစိုးရိမ်ချက်နဲ့ကမ္ဘာတလွားဂျုံစည်းတက်လာပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကိုဗစ်ကူးစက်ခံထားရပါတယ်။ယောဂလက္ခဏာသိပ်မပြင်းထန်ကြောင်းသူမနဲ့အတူနေအမျိုးသားကလတ်ဂေးဖို့ကိုဗစ်ဖြစ်တဲ့မေလ၈ရက်နေ့တနင်္ဂနွေနေ့ကတည်းကတီးကြကွဲနေထိုင်တာဖြစ်ကြောင်းလဲဝန်ကြီးချုပ်ဂျက်စီကာအာဒင်းရဲ့ယုံကစနေနေ့မှာကြေညာချက်ထုတ်ပါတယ်။တချိန်တည်းမှာပဲအမေရိကန်လေးတပ်ကျောင်းစင်ဘူလောင်လေးဦးဟာလည်းကိုဗစ် -19 ကာကွယ်ဆေးထိုးဖို့ညှဉ်းဆန္ဒကြောင်းပွဲမရမဲ့ဓမ္မဖို့လဲစစ်တပ်ပြန်တန်းဝင်အရာရှိမရရှိမဲ့အခြေအနေရှိနေကြောင်း AP သတင်းအေဂျင်စီကဖော်ပြပါတယ်။ဘူလောင်းရဲ့အနေနဲ့တင်နန်းကျေးဒေါ်လာထောင်ချီပြန်ပေးရနိုင်မဲ့အခြေအနေလည်းရှိနေကြောင်းလေတပ်တာဝန်ရှိသူတွေပြောတာကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။ထိတ်တဲ့ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မလေးရှားနိုင်ငံခြားရေးဝန်ကြီးနဲ့ NUG ဝန်ကြီးဒေါ်စင်မအောင်တို့မြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုနားဆင်ကြရအောင်ပါ။မြန်မာအရေးဖြည့်ရှင်ဖို့အာဆီယံရဲ့ချိုးဖောက်မှုတွေထိရောက်မှုရှိအောင်လုပ်နိုင်မယ့်နည်းလမ်းတွေကိုမလေးရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်။ဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွက်ရောက်ရှိလာတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာနဲ့စနေနေ့ကတွေ့ဆုံတာမှာအာဆီယံဘုံသဘောတူညီချက်တွေတနည်းကျော်ချလာတဲ့အချိန်အကောင်အထည်မဖော်နိုင်သေးဘဲဖြစ်နေတဲ့ကိစ္စလူသားချင်းစာနာမှုအကူအညီလိုအပ်ချက်အပါအဝင်မြန်မာအရေးစင်ခေါ်မှုတွေကိုဆွေးနွေးဖြစ်ခဲ့ကြောင်းလည်းပြောပါရတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်။
အကြီးကထူးခြားမှုကတော့ကျမတို့လက်တွေ့ပေါ့လေပူပေါင်းဆောင်ရွက်နိုင်မယ့်ကိစ္စတွေအခုမြန်မာပြည်မှာလည်းတလောကြုံတွေ့နေရတဲ့အခက်အခဲတွေဒါလည်းမကပဲနဲ့ပေါ့နော်။နောက် 5-point consensus အပေါ်မှာအမြင်တွေလည်းကျမတို့ဖွင့်ခဲ့ကြတယ်။နောက်တစ်ခုကကျတော့ဒီ 5-point consensus ကတစ်နှစ်ကျော်ကြာလာတဲ့အချိန်ဒီစေကောင်းဆောင်တွေအနေနဲ့ပူပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာကျမတို့ဘလို့တိုးမြင်ပြီးတော့ဖြေအားပေးနိုင်မလဲ။တိုးတက်မှုရအောင်ယူနိုင်မလဲဆိုတဲ့ကိစ္စကြောဖြစ်ပါတယ်။နောက်ပြီးတဲ့အခါကျတော့ဒီကျင်းတော့ကျမတို့မြန်မာနိုင်ငံသားတွေပေါ့မလေးရှားမှာရောက်နေတဲ့မြန်မာနိုင်ငံသားဒုက္ခတွေရဲ့အရေးကိုလည်းကျမတို့ဆွေးနွေးနိုင်ရပါတယ်။ဒါလက်တွေ့ကြဘယ်လိုကူညီနိုင်မလဲပေါ့နော်
။ဟုတ်ကဲ့ဒီ 5-point consensus အာဆီယံဘုံသဘောတူညီချက်၅ချက်ကိုပေါ့နော်။တိုးမြင့်ဆောင်ရွက်ဖို့ဘယ်လိုသဘောတူညီချက်ရခဲ့လဲ
။အဓိကတော့ 5-point consensus ကတကယ်တော့ဒီစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်တက်ရောက်ပြီးတော့သဘောတူခဲ့တာဖြစ်တယ်ပေါ့နော်။ကျမတို့လည်းဆွေးနွေးပြီးရရှိခဲ့တာမဟုတ်ဘူး။အဲကြောင့်မို့လို့သဘောတူခဲ့တဲ့လူကိုယ်တိုင်ကaccountable ဖြစ်ရမယ်။တောင်းအတင် implementation လုပ်ဖို့တောင်းဝန်ရှိတယ်ပေါ့နော်။ဒီတောင်းဝန်ရှိမှုတောင်းဝန်ယူမှုတောင်းဝန်ခံမှုနဲ့ပတ်သက်လို့ရှိရင်တော့ဒါတောင်းဝန်ယူမှုတောင်းဝန်ခံမှုရှိအောင်ဆက်လက်ဆောင်ရွက်ဖို့လိုတယ်။ကျွန်တော်တို့နေရာတော့ 5-point consensus ဟာကျွန်တော်တို့ညှိပယ်တာမဟုတ်ဘူး။သို့တော်မလုံလောက်ဘူးပေါ့နော်။ 5-point consensus ကမလုံလောက်ဘူး။သို့တော်ဒီမလုံလောက်သေးတဲ့ဒီသဘောတူညီချက်အပေါ်မှာကိုတောင်းမှလိုက်ပါဆောင်ရွက်ခြင်းမရှိတဲ့အပေါ်မှာတော့တိုးမြင့်ပြီးတော့ဒီအားတွေပေးဖို့ပေါ့နော် accountable ဖြစ်အောင်လုပ်ဖို့လို့လူတွေလက်တွေ့ကြတဲ့ချင်းကဆောင်ရပေါ့အလုံးမဖြစ်ဘူးဆိုရင်အလုပ်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာမျိုးနီးလန်းနေရှာဖွေကြဖို့လူတွေဆိုတဲ့ပုံမှာတော့ကျွန်တော်တို့သဘောတူညီမှုရရှိခဲ့ပါတယ်
ဟုတ်ကဲ့ဟိုဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုအတိအကျ
ဘယ်လိုလှုပ်ဆောင်မလဲဆိုတာကအခုအဖြေပဲပေါ့နော်အခုကျွန်တော်တို့ ਨੇ ဒီမှာအလုံးမဖြစ်ဘူးဆိုရင်ကျွန်တော်တို့ ਨੇ အခု NUG ਨੇ စကားပြောမယ်ဆိုတဲ့အတိုင်းပဲပေါ့လေ engage လုပ်မယ်ဆိုတဲ့အတိုင်းပဲပေါ့ဒါမလေးရှားနိုင်ငံရဲ့ဝန်ကြီးကတော့ဒါလက်တွေ့လှုပ်ဆောင်ပြလိုက်တယ်လို့ပြောလို့ရပါတယ်ရှင်
ဟုတ်ကဲ့အဲ့တော့အခုလို့ဒီစစ်ကောက်စီဘက်ကနေပြီးတော့ဒီ consensus ပေါ့နော်ဘုံသဘောတူညီချက်၅ချက်ကိုအကောင့်တယ်ဖော်ဖို့ပြက်ကွက်လာတဲ့အချိန်မှာပေါ့နော်မလေးရှားကအခုလို့ပြုံးပြင်းလင်းလင်း အန်ဒီဒီနဲ့ဟိုဆွေးနွေးလာတာကရောဘလောက်ထိထူကြရလဲလို့ထင်တယ်
အဲဒါကဟိုဘောနော်အဖြေမရတဲ့ဟာတကူအဖြေတကူရအောင်လို့မလို့ဟိုရှာပွေတဲ့သဘောလို့ကျမတို့နားလဲပါတယ်ခုနပြောသလိုအလုံးမဖြစ်တဲ့ 5 point consensus ကိုရဲ့အပြင်ကနေပြီးတော့ဘောနော်စဉ်းစားတဲ့သဘောပေါ့ out of box ကနေပြီးတော့ဖြေရှာတဲ့ချင်းကပ်ပုံတခုလို့ကျမဒီလိုပဲနားလဲပါ
ဟုတ်ကဲ့ဒါကဘယ်လိုမျိုးဒီပြည်သူတွေအတွက်ဆိုရင်ရောထူကြမှုရှိမယ်ထင်လဲအစီအပေါ်မှာဒီလိုနေနဲ့အားမလို့အားမရဖြစ်ခဲ့တဲ့ပုံမှာလေ
ဟုတ်ကဲ့အဲဒါတွေကိုလည်းသူတို့နားလည်ရပေါ့နော်ဒီအစီအပေါ်မှာမြန်မာနိုင်ငံသူနိုင်ငံသားတွေအားမလို့အားမရဖြစ်နေရတဲ့အပေါ်မှာလည်းပဲသူနားလည်ရစာနာရဆိုတဲ့အကြောင်းနဲ့သူတို့တွေ့ဆုံမှုဟာပေါ့လေမြန်မာနိုင်ငံသားတွေရဲ့လှုပ်ရှားမှုလုံခြုံမှုနဲ့အတူတူမလေးရှားကရှိနေတယ်ဆိုတဲ့အကြောင်းကိုလည်းကြားသလိုက်တာဖြစ်ပါလေလို့သူကမြန်မာနိုင်ငံသားတွေကိုကျွန်မလေးပြောတဆင်ပေါ့လေအရင်စကားပြောပါလိမ့်ရှင့်
ဟုတ်ကဲ့သူနောက်ထပ်ရောမြန်မာပြည်သူတွေကပြောတာရှိသေးလားသူတို့ကြားပေါ့နော
်အဓိကတော့ဒီလိုတွေ့ဆုံမှုဟာမြန်မာပြည်သူတွေအတွက်ပေါ့နော်စိတ်ခွန်အားကိုလည်းဖြစ်စေမယ်လို့ဒီလိုကြည်ပါတယ်ဆိုတဲ့အကြောင်းနဲ့ဒီမြန်မာပြည်သူတွေရဲ့ပေါ့နော်ဒီအချက်တဲရေးပြည်မှုရေးဒီနိုင်ငံရေးအချက်တဲဒီကနေလုံလောက်ဖို့လို့ရမှာသူတို့ဟာအမြဲတမ်းပေါ့နော်ပြည်သူတွေနဲ့အတူမြန်မာပြည်သူနဲ့အတူရှိနေပါတယ်ဆိုတဲ့အကြောင်းပါပဲရှင်ဒီကတော့လေ
ဟုတ်ကဲ့နောက်သူဘယ်လိုဆက်ပြီးတော့ကြိုးပမ်းလှုပ်ဆောင်သွားမှာတည်းရောပြောခဲ့ပြီလား
ဟုတ်ကဲ့ဒါဒီ informal communication ကိုတော့ကျမတို့ဒါထိန်းသိမ်းထားဖို့လို့ရှိပါမယ်ပုံမှန်ရှိတွေ့ပြီးတော့ပေါ့နော်ဆက်ဆက်သွားဖို့လို့ရှိပါမယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီညမှာအာဆီယံအနေနဲ့ပေါ့နော်ဟိုအတက်နိုင်ဆုံးတော့ကြိုးစားခဲ့တော့လည်းပဲမဖြစ်လာတဲ့အနေထားမှာဖြစ်နေတာကိုအမှန်တမ်းမလေးရှားနိုင်ငံတိုင်းဝန်ကြီးကအခုလိုမျိုးပေါ့နော်ပြည်သူတွေသိအောင်ထုတ်ပြောတာနောက်တစ်ခါနီလန်းရှာဖို့အတွက် NGO နဲ့ဒီဆက်ဆံလာတာတွေက
ဟုတ်ကဲ့ဒါတော့အထူးတမို့တခုပါပဲ
ဟုတ်ကဲ့အရင်ကဆိုလို့ရှိရင်တော့အခုလိုမျိုးတိစုံမှုတွေမရှိဘူးပေါ့နော်အဲ့တော့တခြားနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ရော
ဒီဟိုပါပေါ့နော်ဒီပုံစံမျိုးတွေးဆမှုတော့မရှိပါဘူးကျမတို့အခုဒီမလေးရှားနိုင်ငံခြားရေးဝန်ကြီးနေရတော့ဒါဒီတွေးဆမှုဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတော့ဒါ publicly တွေးဆမှုတစ်ခုဖြစ်ပါတယ်ဆိုတော့ဒါအကောင်းမွန်နဲ့ထိုးထွင်းပြီးတော့အကျဉ်းစားတဲ့အချင်းကပ်မှုတစ်ခုပါပဲရှင
်ဟုတ်ကဲ့နောက်တစ်ခုကတော့ဒေါက်တာမောင်ကပြောတဲ့ဒီမလေးရှားမှာရောက်နေတဲ့မြန်မာတွေကိုကူညီဖို့ကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုတုံ့ပြန်ခဲ့တာကြားခဲ့ရလဲ
အဲကောင်းပါပါတယ်နော်ဘယ်လိုဒုက္ခတွေတော်တော်များများအာကဒီမလေးရှားမှာရှိနေကြတယ်အဲယူပေါ့နော်ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီပေါ့ဒီမှာလည်းလည်းချိတ်ဆက်ပြီးတော့ဆောင်ရွက်နေတဲ့အပြင်ကိုဒီကျမတို့ဟိုပညာရေးပေါ့လေသူကလေးတွေလည်းအများကြီးရှိကြတယ်ခါကြတော့ဒီ refugee တွေရဲ့ကလေးတွေဆိုတော့ကြာလာလို့ရှိရင်ဒါပညာရေးခန့်ကန်တာပေါ့နော် informal education တွေဘယ်လိုလုပ်နိုင်မလဲဆိုတော့ program တွေ curriculum ကိစ္စတွေမှာလည်းကျွန်တော်တို့လည်း consult လုပ်ပြီးတော့ဆက်သွားဖို့လို့ရှိပါတယ်ရှင်အဲ့ဒီကိစ္စလည်းဆက်နေပြပါတယ်
ဟုတ်ကဲ့အဲ့တော့အခုဒီ American ASEAN ဒီ take the way တစ်ခုလုံးနဲ့ပတ်သက်လို့ရော
အခု summit ကနေပြီးတော့ကျွန်တော်တို့လူချင်းတွေ့ပြီးတော့ပုံမပြီးတော့နားလဲတဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးအခြေခံတဲ့တခုအခန်းကဏ္ဍတခုတော့ဖွင့်လှစ်နိုင်ခဲ့တယ်ပေါ့နော် NUG အနေနဲ့ဒါလူမှုကိုကစားပြုပြီးတော့ဆောင်ရွက်နိုင်ခဲ့တယ်လို့ပြောလို့ရပါတယ်ဒီအတွက်ကျွန်မတို့ဒီမှာဒီလူမှုကိုအကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဝင်ကြီးကျောင်းစင်ပါအောင်ခင်ဗျာ
ဒါတော့ NUG ဝင်ကြီးဒေါ်စင်မအောင်နဲ့နိုင်ငံမလေးရှားနိုင်ငံခြားရေးဝင်ကြီးတို့စနေနေ့ကတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုကိုဝင်းမင်းဆက်သွယ်မိမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ပြည်တွင်းလူခွင့်ရအခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအသံအစီအစဉ်ကိုနားဆင်ကြရအောင်ပါမင်္ဂလာပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အဖက်ဖက်ကယူရင်းနေတဲ့မြမကျမ်းမာရေးတောင်းချမှုစနစ်မှာသွေးသွင်းကုသဖို့အတွက်အချိန်မီသွေးရရှိဖို့ကခက်ခဲလာခဲ့ပါပြီ။အစိုးရဇေယျုံတွေကလည်းလူနာတွေကိုသွေးရောင်းနေဆိုတဲ့စွပ်စွဲခံရတာတွေရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာကျန်းမာရေးဆောင်ရှားမှုစနစ်ရဲ့ပြဿနာများစွာတဲ့ကလက်ရှိလူနာတွေကြုံတွေ့နေရတာတခုကတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုကိုမြန်မြန်ဆန်ဆန်နဲ့လလန်းမီရနိုင်ဖို့ပါစစ်တပ်အာဏာမသိခင်ကတော့လူနာတွေသွေးလို့ရင်ဆေးရုံနဲ့စေတနာသွေးလူရှင်တွေစီကနေအခမဲ့ရနိုင်ပါတယ်ဒါပေမဲ့အခုတော့သွေးရဖို့ခက်လာတဲ့အပြင်က တွေးတဲ့ယူနီကိုငွေ3000လောက်နဲ့ဝင်နေရပါတယ်မအေမီလို့နာမည်လွှဲပြောင်းထားသူကတော့သူ့ရဲ့တအူးကလေးကိုရန်ကုန်ကအစိုးရစီအုံမှာခွဲမွေးခဲ့ပါတယ်။ကလေးခွဲမွေးစဉ်ဆောင်ထားဖို့လိုတဲ့သူမရဲ့သွေးအမျိုးအစားဖြစ်တဲ့ O- သွေးရဖို့ပရာဟိတာအဖွဲ20လောက်စီကိုဖုန်းဆက်အကူအညီတောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါအပြင်သူမရဲ့လူမှုကွန်ရက်ဆိုင်မင်းနာကနေလည်းအကူအညီတောင်းစာရေးခဲ့ပေမဲ့အကြောင်းမချူခဲ့ပြန်ပါဘူး။အဲ့ဒီလိုနဲ့မအေမီတယောက်သွေးချရင်ဖြစ်စီမှုတွေများလာပြီးချွဲရီစင်လာကတအိမ်ပွင့်လာလို့သမတ်အချိန်ချက်ကြိုပြီးခွဲကန်ဝင်ခဲ့ရပါတယ်
။ဆဲအောင်ပါပဲတနေအောင်ကိုလူကိုယ်တိုင်လဲလိုက်ချတယ်။အဲရမျိုးသားရောအဖေတို့တွေရောအဲမျိုးတွေရောအဲ့လိုလိုက်ချပုံဆက်ပြီးရောလေ။လိုးမောက်ရှာလို့မရအောင်ဖြစ်သွားတယ်။အတရားမို့တယောက်တော့ဘောနော်တေးမယ်ပေါ့အဲ့လိုပဲတွေးထားတယ်ရောကိုပဲတေးခလိုက်မယ်ပေါ့အဲ့လိုမျိုးပေါ့တွေးထားတယ်။ကြာဝင်နေကိုထုံသေးပေးထားရမှာရယ်တိုင်းမှာနားကြားနေရတယ်လေသူကပြောတယ်နော်ဒီလူနာတွေးလုံးဝမရှိဘူး။ตัว5นาทีတွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်ဩကိုယ်မှာမျိုးလုံးကြီးပြာပြီးတော့လေမူးနေပေးပြီးတော့ထောင်ထားခွဲကနေဝင်ပြီးတော့တာတန်ကောင်းလို့ဒါနှစ်ယောက်စလုံးပြန်ထွက်လာနိုင်မြတ
်မအီမီတက်တဲ့ဇိုးရဇေယုံအပါဝင်ဇေယုံ16ယုံနဲ့သွေးယောဂဌာနတစ်ခုကိုရန်ကုန်အမျိုးသားသွေးဌာနကနေသွေးထောက်ပံ့တာဖြစ်ပါတယ်အမျိုးသားသွေးဌာနမှာ2019ခုနှစ်ဒီဇင်ဘာလအထိတစ်နှစ်အတွင်းကိုသွေးလူရှင်ပေါင်း9000ကျော်အထိရှိခဲ့ပါတယ်ဒါပေမဲ့စစ်ကြအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့သွေးလူရှင်အရေအတွက်တိတိတသာကျသွားတယ်လို့ဒုအတန်ကဆက်သွယ်မေးမြန်းထားတဲ့အမည်မဖော်လို့သူပုံမှန်သွေးလူရှင်တချို့ကပြောကြပါတယ်2020တစ်နှစ်လုံးမှာလေကိုဗစ် -19 ကပ်ရောဂါကြောင့်သွေးလူရှင်ကျဆင်းသွားလို့အမျိုးသားသွေးဌာနကနေသွေးလူရှင်လိုအပ်နေကြောင်းထုတ်ပြန်တာမျိုးတွေရှိခဲ့ပါတယ်ဒုအတန်ကအမျိုးသားသွေးဌာနတာဝန်ခံဒေါက်တာတီယာအောင်ကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးဖြစ်ဆိုဖို့ညင်းဆိုထားပါတယ်ဧပြီလ26ရက်ကတင်ထားတဲ့အမျိုးသားသွေးဌာနရဲ့ဝက်ဘ်ဆိုက်မှာတော့ A B သွေးနဲ့ O သွေးကရက်အနည်းငယ်ဇာလောက်သာရှိရဲ့လို့တင်ထားပါတယ်အမျိုးသားသွေးဌာနရဲ့ဝက်ဘ်ဆိုက်မှာကြေညာနေကြကုမ္ပဏီတွေလူမှုရေးအသင်းအဖွဲ့တွေရဲ့စူပေါင်းသွေးလူရန်ပွဲတွေဟာလည်းကိုဗစ်ကာလအစကတည်းကရင်နာထားပြီးအခုထိသွေးလူရန်ပွဲတစ်ခုမှမရှိသေးပါဘူးလူမှုရေးအသင်းအဖွဲ့ကသူတွေဟာလည်းစစ်ကောင်စီရဲ့လိုက်လံဖမ်းဆီးရတွေကြောင့်ရှောင်တိမ်နေရပါတယ်။အမျိုးသားသွေးဌာနက၆ပတ်နေတယ်။ရန်ကုန်တိုင်းအတွင်းကအစိုးရစီယုံတစ်ခုရဲ့စီယုံအုပ်ကတော့စီယုံမှာရှားနေကြသွေးခွဲရန်အတိုင်းရှားနေပြီးသွေးလိုအပ်ချက်ရှိနေတယ်ဆိုတာကိုညင်းဆိုပါတယ်။ဆဲအနာမသိခင်ကချက်စီယုံလာတတ်တဲ့လူနာလဲနေသွားလို့သွေးလိုတဲ့လူနာတိုင်းဆေးရုံကချုပ်ပေးနိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီဆေးရုံကိုတက်နေတဲ့လူနာတွေကနေသွေးကူညီကြောင်းတဲ့ပို့ဆွေကတော့လူမှုကွန်ရက်ဆိုင်မင်းနာမှာမြင်နေရသေးပါ။သွေးလိုအပ်တဲ့အကူအညီကြောင်းသူတွေအရင်ကချက်များလာတယ်လို့သွေးလူရှင်ရှာပေးတဲ့ပရာဟိတအလုပ်ကိုလှုပ်လာတာ10နှစ်ကျော်ပြီဖြစ်တဲ့ရန်ကုန်သွေးပရာဟိတအဖွဲ့ဝင်တဦးကပြောပါတယ်။ဒီလိုဖြစ်ရတာဟာဆေးအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ကထိန်းချုပ်ထားတဲ့ကျမရဲ့ဝန်ကြီးဌာနရဲ့ဆေးရုံတွေကိုသွေးလူချင်းတဲ့သူနေလာတာကြောက်လဲပါရဲ့လို့သူကပြောပါတယ်
။အရင်ဆိုလို့ရှိရင်ဆရာဝန်အင်အားများတယ်များတယ်ဆိုတော့ဟိုကဟိုအဆင်ပြေတယ်ပေါ့နော်အခုကျတော့အဲ့လိုမျိုးမဟုတ်တော့ဘူးဟိုအင်အားလည်းအရင်နေတယ်ပြီးတော့လူတန်းကြမှုတွေအရင်ရှိတယ်ပြောရမလို့ဟိုသွေးလူချင်းတွေကတော်တော်များများတော့မလူချင်းကြတော့ဘူးပြအဲ့လိုမျိုးအစိုးရဆေးရုံတွေဆိုရင်အဘိဓာအလုံးလို့ပေါ့စစ်စေးုံလို့ပါလို့ဆိုလို့ရှိရင်လည်းမလူရတာများတယ်ဗျသွေးလူရှင်ခေါ်အရင်ခက်တာပေါ့ပုဂ္ဂလိကစေးုံဆိုလို့ရှိရင်တော့မရှားပါဘူးဗျအဲ့လိုမလူကျင်ကြရလူများတယ်လေ
သွေး22ချိန်လူပူးတဲ့သွေးလူရှင်ကိုဖြိုးကလည်းအစိုးရစေးုံမှာကြုံရတဲ့ပြောင်းလဲသွားတဲ့အခြေအနေကိုပြောပြချပါရဲ့
ကျွန်တော်ညီမတယောက်သူတစ်ခါမှမလူဘူးပေါ့ပိုသေးရတဲ့လူတွေတို့ကျွန်တော်ကသွားစုဖို့ကျွန်တော်လိုက်သွားတာဒီစန္ဒစေးုံအဲ့ခွဲစိမ့်မဲ့လူနာတယောက်တော့သွားလူတော့ဘာပြောလဲဆိုတော့အဲ့ဒီလူနာရှိတဲ့အဆောင်သွားပါတဲ့အဲ့ဒီအဆောင်မှာသွေးပေါင်သွားချိန်တဲ့အဲ့ဒီသွေးပေါင်သွားချိန်ဆိုတော့ကျွန်တော်တို့သွားတယ်ကျွန်တော်တို့အဲ့ဒီစီးနဲ့တောက်ကကျွန်တော်မှတ်တာအဲ့ဒီအဆောင်အဲ့ဒီထက်ရောက်သွားတော့အဲ့ဒီကဆရာမဘာပြောလဲဆိုတော့ကျွန်တော်တို့သွေးပေါင်ချိန်နေရင်လည်းပုပ်ကိုချိန်ပါတဲ့ကျွန်တော်တို့ကပါတယ်သွေးသွားထူတဲ့အလှရှင်တွေကအရာမရောက်အရာမဝင်တာလားပေါင်းမဝင်တာလားအဲ့လိုပုံစံမျိုးတွေရောခဏခဏအခုနောက်ပိုင်းဖြစ်လာတယ
်ဆေးရုံကလူနာရေးစီကိုသွေးခမ်းမဲ့ပေးရမယ့်အစားရှောင်းစားရမျိုးရှိတယ်လို့ကိုဖြိုးကဆွတ်ဆွဲပြောဆိုပါတယ်။ဒိုးအတန်ကဆက်သွယ်မိရဲ့အမည်မဖော်လိုတဲ့သွေးလူရှင်ရှာဖေးသူပရာဟိတသမားတယောက်ကလည်း ซีอองกาตุยองซาราชีเนบีตะลงโกตองตองกานิงาตองจาเนยาวนาโลเปียวบาเอดาใบเมโจตังกาเสตตวยเมียนกวนยาเรซีอองอูกาโรซีอองวนแดนนิกาเนตุยองนาญูลงวะมะชีบูโลญินโซบาเอโกมองเงกาโรตุญิมาณะลงควยเซ่บูอะจั่วเอบีตุยลีลงชาโบงวยกงลูปันเนชาเคยาบาเอ နှလုံးခွဲစိတ်မှာဖြစ်လို့မခွဲခင်23နှစ်ပြောက်ထားတဲ့တွေ့ရဖို့လိုတာပါခွဲမဲမနဲ့မှာတွေးလို့ရှိရင်9ရောက်ရလို့အဆင်ပြေခဲ့ပြီတင်ခဲ့ပေမဲ့စစ်ကြည့်ရောနှစ်ယောက်သာအဆင်ပြေပါတယ်ကျန်သူတွေကအေးဘီသွေးမဟုတ်ပဲဆေးရုံထီလာသွေးစစ်ခံခဲ့တာခန်းစည်းအတွက်ငွေကြောင်းပြီးလိမ်နေသူတွေဖြစ်ပါတယ်တယောက်ကိုလမ်းစရိတ်ဆိုပြီး9000ဝန်းကျင်တောင်းသွားကြတာပါဟိုအဲ့ဒါကိုသူမြင်လို့မရ
ဖြစ်ပါတော့လေနောက်သူတို့ဆင်ပြီးတော့နောက်မှားတဲ့ဖွဲ့တွေကတော့ကိုယ်ကျူပြီးတော့ပြောထားပါတယ်ကဲလို့ကိုတို့စစ်တဲ့လူရဆင်ပြီးလို့ရှိရင်ဒီလောက်ဒီလောက်ကညီလေးပဲပြနေနေမယ်ကျန်တဲ့ဒီလောက်ကြီးတော့မပြနေနဲ့ကိုကအဲ့လိုပဲကြိုပြီးတော့သူတို့သကားချင်းတော့ပြောထားတော့
နောက်ဆုံးမှာညီမဖြစ်သူခွဲစိတ်ဖို့အတွက်လူနေတဲ့သွေးရခဲ့ပြီးမဲ့လဲသူ၃သိန်းဝန်းကျင်လောက်ကုန်ကြခဲ့ရပါတယ်ငွေကုန်တာထက်သွေးလူဖို့အကူအညီပေးတဲ့အဖွဲ့တွေနဲ့သွေးလူရှင်တွေအပေါ်ကိုကိုမောင်ငယ်တယောက်အယုံကြည်မရှိတော့ပါဘူးသွေးလိုရဆိုနီးစပ်ရအတိမဲဆွေစီမှာအရင်အကူအညီတောင်းကြည့်ပြီးမရတော့မှအတင်းအဖွဲ့တွေစီကိုအကူအညီတောင်းဖို့သူကအကြံပေးပါတယ်မြန်မာမှာနေ့စဉ်သွေးသွင်းကုသမှု900နဲ့ညီများရဲ့သွေး100လီတာဝန်းကျင်လိုအပ်နေတယ်လို့အမျိုးသားသွေးလူဘဏ်ကဆိုတာရှိပါတယ်ဒီလိုအရေးတကြီးလိုအပ်လာတဲ့အရာဖြစ်တာကြောင့်ပြည်သူတွေဟာသူတို့ရဲ့နေထူနေမြတ်တွေမှာသွေးလှူပေးခဲ့ကြပါတယ်။အလှူတန်းနဲ့ပတ်သက်ရင်ရရောလို့ကမ္ဘာအလှူတန်းအရရောဆုံးနိုင်ငံစရင်းမှာလည်းဖွံ့ဖြိုးဆဲနိုင်ငံဖြစ်ပေမဲ့ထိတ်တန်းအစ်မရက်တည်နိုင်ခဲ့ပြီးလူဦးရေရဲ့80ရာခိုင်နှုန်းကအလှူတန်းတွေမှာပါဝင်လှူဒန်းကြပါတယ်။ဒါပေမဲ့စစ်တပ်ကပြည်သူတွေရဲ့ယုံကြည်မှုတွေပြတ်ပြားစေခဲ့ပြီးနောက်မှာတော့အစိုးရစည်းရုံးတွေအပါအဝင်အာဏာရှင်နဲ့ဆက်ဆက်တဲ့ဘယ်အဖွဲ့အစည်းကိုမှအထောက်အကူမပေးချင်ကြတော့ပါဘူး။ဆရာဝန်များစွာဟာလည်းအာဏာရှင်လက်အောက်မှာအလုံးမလုံးချင်ကြတော့ပဲ CDM လုံးကြတဲ့အကျွတ်တနိုင်ငံလုံးရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေတွေကခက်ခဲတစ်ထပ်ခက်ခဲလာခဲ့ပါတယ်။ဒီလိုခက်ခဲတွေကြားမှာသွေးလိုအပ်တဲ့လူနာကရော့မသွားတဲ့အကျွတ်လူနာနဲ့အလှရှင်အပေါ်အမျက်ချုပ်တဲ့အဖွဲ့အစည်းအမိခံတွေပွဲစားတွေဖြစ်ပေါ်လာခဲ့ရပါတယ်။နှလုံးခွဲစားရမယ့်လူနာရဲ့လူနာရှင်ကိုမောင်ငယ်ကြုံရသလိုအလိန်ခံရတဲ့ကိစ္စတွေကြောင့်လူနာရှင်သွေးလူရှင်နဲ့ပရာဟိတအသင်းတွေကြားမှာယုံကြည်မှုရော့နယ်လာကြပါတယ်။ကိုဖြိုးကတော့နှစ်နဲ့ချီပြီးအသင်းတွေနဲ့အကျူသွေးလူခဲ့ပေမဲ့အခုတော့သွေးလို့အတဲ့လူနာရှင်ကိုယ်တိုင်ဆက်သွယ်လာမှသွားလူပေးတော့တယ်လို့ပြောပါတယ်
။ကျွန်တော်ကတော့ဘာပြောရလဲဒီသွေးနဲ့ပတ်သက်ပြီးတော့မလုံစားကြဖို့ပဲကျွန်တော်ကတော့ပြောချင်တယ်။ကိုအသက်အရွယ်နဲ့ရင်းပြီးတော့ကောင်းမလို့ရင်လုံနေရတဲ့အဆုဖြစ်တယ်အဲ့တော့ဒီပေါ်မူတည်ပြီးတော့ဟိုတောင်းမဆိုရင်စီးပွားရေးအမြဲမထုတ်ကြဘူးပဲကျွန်တော်ကတော့ပြောချင်တယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်ွှဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီ Season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။တရင်ပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ခေစားရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါပြင် VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။ VUE American အတန်ရဲ့2022ခုနှစ်မေလ15ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစူးစီးတင်ပြချက်နဲ့ကမ္ဘာသတင်းများစူးစီးတင်ပြချက်မှာနားဆင်ကြရမယ့်အကြောင်းအရာတွေကတော့
ပြိုးရွာပြန်ပြိုးရွာတဲ့ဝင်ပြန်ပြိုးရွာခုဟာဆိုရင်အချိန်ရောက်ကြမှာပထမတစ်ပြိုင်တော့ရွာတစ်ဝက်လောက်ရှိုးသွားတယ်ခုတစ်ပြိုင်လုံးတော့
မြန်မာသတင်းများစူးစီးတင်ပြချက်မှာနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါပရိပခတ်တစ်ခုတည်းကိုဝင်သွားပြီဆိုတဲ့အခါမှာလူတွေရဲ့စိတ်ဟာလဲပရိပခတ်ကြောင့်ဖြစ်တဲ့စိတ်သဘောတဘာဝအတိုင်းဖြစ်လာတတ်ကြတယ်လို့ပရိပခတ်လေးလာရေးစပေတွေကဆိုပါတယ်အဖြူအမဲပဲချိတတ်လာတယ်သူဖြူငါမဲအစွန်တွေးတွေးလာတတ်ကြတယ်တစ်ဖက်ကပြောစကားတွေကိုကြားပြီးမဲ့ကန်းနေတဲ့နားတွေနဲ့နားထောင်တတ်ကြတယ်လို့ဆိုပါတယ်ဒီလိုနဲ့လူတွေဟာထောင်ချောက်ထဲချရောက်တဲ့သဘောဖြစ်လာပါတယ်မြန်မာနိုင်ငံမှာရောပြိပခါထောင်ချောက်ထဲကထွက်နိုင်ပါမလားဒီသတင်းပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေးအင်စတီကျူကဥမင်းစော်ဦးနဲ့ဥတင်မောင်တန်းဆွေးနွေးထားပါတယ်ရှင
်ပါဝင်ပတ်သက်တဲ့လူ့ရဲ့ချာမှာဒီမိုကရေစီနဲ့လွတ်ခွင့်ရေးဆိုင်ရာသဘောတူညီချက်တွေရဖို့ဆိုလို့ရှိရင်အနိုင်ဆုံးတော့အလုပ်လုပ်လို့ရတဲ့ယုံကြည်မှုရှိဖို့လိုပါတယ်။ပြောတဲ့စကားကိုအတိတ်ပဲကောက်ယူကြရမှာအဖက်ကပြောတဲ့စကားဟာယုံကြည်မှုပေါ်မှာမူတည်ပြီးနားလည်ကောက်ယူပုံကလည်းအမျိုးမျိုးဖြစ်တတ်ကြပါတယ်။ဒီပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာမကြာခင်ကသတင်းဖြစ်တက်လာတဲ့မြန်မာနိုင်ငံကဖြစ်ရပြီးကိုပဋိပက္ခတောက်ယုံကြည်မှုနဲ့အကောက်ယူတောင်းကလည်းတုံ့ပြန်ကြည့်ကြပါတယ်။ဒီနေ့ဆက်လေးပြေဖို့ဖိတ်ခေါ်ထားသူကတော့မြမငင်းညာရေးနဲ့လုံခြုံရေး Institute အဖွဲ့ရဲ့အလုပ်မှုဆောင်အရာရှိဦးမင်းစော်ဦးဖြစ်ပါတယ်။ဦးမင်းစော်ဦးခုလို
မင်္ဂလာပါခင
်ဗျ။အဲမင်္ဂလာပါဦးမင်းစော်ဦး။အခုတော့မြမသတင်းတွေထဲမှာစစ်ကောင်စီကိုရှောင်လာကြတဲ့သတင်းတွေကျွန်တော်တို့တွေ့လာရတယ်။စစ်ကောင်စီဆိုတဲ့တောက်မဟုတ်ဖဲလေပေါ့နော်။ကျွန်တော်တို့ဒီမြမတက်မတော်အနေနဲ့အဖွဲ့ကြီးတခုအနေနဲ့ပြောလို့ရှိရင်အဲ့ဒီတောင်းကကြည့်မယ်ဆိုလို့ရှိရင်အခုချိန်တွေကဘယ်လိုရှိတယ်လို့သုံးသပ်ပါမလဲ
ဟိုလက်ရှိအနေထားတော့ဒီမြန်မာတပ်မတော်ရဲ့တမိုင်းကြောင်းမှာเนาะဒီပြည်သူလူထုနဲ့အကင်းကွာဆုံးအနေထားကိုရောက်သွားတယ်လို့အဲကျွန်တော်တို့သုံးသပ်လို့ရပါတယ်1988ကာလမှာအာဒီလူထုအုပ်ချုပ်မှုတွေကိုအဲနေနေကလာရှိပြင်မဲ့အဲ့ဒီနောက်ပိုင်းဖြစ်လာတဲ့ဖြစ်ပရိပခါတွေကနေဆက်မှာပဲအဓိကဖြစ်တာပေါ့နော်ပြည်တွင်းမှာကကြတော့နောက်တစ်ခုကလည်း NLD ဦးဆောင်တဲ့အင်အားစုကဒီမြေပေါ်နိုင်ငံရေးပါတီနိုင်ငံရေးကိုရွေးခဲ့တဲ့အခါမှာဒီ non violent လှုပ်ရှားမှုကပို့ပြီးတော့အဓိကကျတဲ့ဒီအာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရောက်တယ်လက်နက်ကင်တော်လန်ရေးရတာဒုတိယတမဖြစ်သွားတယ်ပေါ့နော်ဒါပေမဲ့အခုချိန်မှာကျတော့ဒီအာဏာသိမ်းမှုပြီးတဲ့နောက်မှာဒီဆန္ဒပြမှုတွေဖြုတ်ခွင်းပြီးနောက်မှာဖြစ်လာတဲ့ဒီအတိုက်ခံလှုပ်ရှားမှုအဓိကလှုပ်ရှားမှုက non violent လှုပ်ရှားမှုမဟုတ်တော့ဘဲနဲ့လက်နက်ကင်တော်လိုင်းဖြစ်သွားတဲ့အပေါ်မှာဒီနိုင်ငံရဲ့အနှံ့တော်များများပါပေါ့နော်အခုကျွန်တော်စည်ရင်းအင်းနေရဆိုလို့ရှိရင်ဒီ၄ဘုံ၃ဘုံလောက်တော့ပြည်နယ်တွေမှာဒီမြို့နယ်တွေမှာပေါ့နော်ဒီမှာဒီရဲ့မြို့နယ်အားလုံးပေါင်း၄ဘုံ၃ဘုံလောက်ပါဒီလက်နက်ကင်ပြိပခါတွေပြက်ခတ်တိုက်ခိုက်မှုတွေID ဒီပေါ့နော် ID ဒီပေါ့ဘုံခွဲလာတယ်ဒါလည်းဖြစ်လာတာကျွန်တော်တွေ့ရတယ်ဆိုတော့ဒါအတိုင်းပြည်ရဲ့အစိပ်ပိုင်းတော်တော်များများမှာဒီလက်နက်ကင်ပြိပခတက်ရောက်မှုဒီရှိလာတာတွေ့ရတယ်အဲတော့တစ်ဆက်ထဲမှာလည်းပေါ့နော်ဒီကျွန်တော်တို့ဒီအတင်းစားကိုဘယ်လိုမျိုးတပ်မတော်ဘက်ကမြင်လဲတပ်မတော်ခေါင်းဆောင်တွေဘက်ကမြင်လဲဆိုတာလည်းကျွန်တော်တို့ဟိုတီးဖို့တော့ခက်တော့ခက်ပါလိမ့်ဟိုလက်ရှိကျွန်တော်တို့2020ဒီနေ့အလုံးပိုင်းကိန်းညွန့်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဲဒီမြန်မာတပ်မတော်ရဲ့အဲဒီစစ်ဖြန့်ကျက်မှုအနေထားအများကြီးရှေ့လျားသွားတယ်အဲဒီအများကြီးတပ်တွေကိုဖြန့်နှံရတယ်အဲတော့တစ်ဖက်ကလည်းဒီစီးပွားရေးအရကြာဆင်းမှုတွေဖြစ်တဲ့အပေါ်မှာလည်းအခုတည်းကဒီဟာကိုနလန်ထူအောင်ပြန်လုပ်ဖို့အတွက်က ခြေနေမပေးနိုင်သေးဘူးအဲဒီနောက်ဆုံးအနည်းဆုံးဆက်ဆံနေတဲ့တရုတ်လူဟာမျိုးကတော့ဒါကအစိုးရနဲ့ဖက်တင်ကြီးဆက်ဆံလာတယ်အဲပြီးတော့ဟိုကြည့်လိုက်မှဆိုတော့ပြတ်ပေါင်းဆုံးမှာတော့ဟိုအများကြီးစိတ်ခေါ်မှုတွေရှိနေတယ်အဲအဲ့ဒီပေါ်မှာလက်ရှိအုပ်ချုပ်နေတဲ့သူတွေအနေနဲ့ဒါကိုဘယ်လိုစဉ်းစားမလဲအဲဘယ်လိုပုံစံနဲ့ချိတ်ကြမလဲဆိုတာတော့ကျွန်တော်ဆက်စပ်ဆောင်ကြည့်ရအောင်ပေါ့
ဟုတ်ကဲ့တပ်မတော်နဲ့တပ်ခရီးပါတီကိုလူတွေကတသားတည်းလို့မြင်နေကြတဲ့အခါကျတော့ဒီအဖွဲ့အစည်းနည်းရအနေနဲ့လူထုယုံကြည်မှုရအောင်ပြန်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လူတွေတို့မင်းဆုံးထင
်ကဲ့ကျွန်တော်လည်းတပ်ခရီးပါတီကမဟုတ်တော့သူတို့ဘယ်လိုမူဝါဒမျိုးရှိမလဲဆိုတာလည်းကျွန်တော်တော့မပြောရဘူးပေါ့နော်နိုင်ငံရေးပါတီတခုဖြစ်လာပြီဆိုလို့ရှိရင်လူထုကိုကိုပါတီကိုကြာအောင်ကိုပါတီကိုမဲဖဲအောင်စီးရတာပေါ့။စီးရတဲ့အခါမှာလူလူလက်ခံနိုင်တဲ့ policy မျိုးလူလူလက်ခံနိုင်တဲ့ဒီစီးရုံးရဲ့တရံမျိုးတော့ရှိဖို့လိုတာပေါ့။ဒါကတော့ကျွန်တော်ရေဘူးရတလောက်ပဲကျွန်တော်လည်းပြောတတ်တယ်။ဒီဘာကြောင့်လဲဆိုတော့ကျွန်တော်လည်းအိပါတီကမဟုတ်တော့သူတို့ပါတီမှာဘယ်လိုမူဝါဒရှိလဲဆိုတော့ကျွန်တော်လည်းပြောတတ်ဘူးပေါ့
။ဟုတ်ကဲ့။ဒီနိုင်ငံကနေတတ်ပြောတဲ့ရှုပ်မြင်ပုံတွေပေါ့ဖြစ်ရတဲ့ပုံမှာရှုပ်မြင်ပုံတွေဘလို့ချက်တွေကောက်ယူပုံတွေကွာတယ်လို့ဟောကိုမင်းဆိုတယ်အဲ
ကောက်ယူပုံကွာတယ်ဆိုတာထက်ပေါ့ဗျာဒီရီမန်းချက်ကွာသွားတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ကောက်ယူပုံကွာတယ်
ဆိုတာ
ရီမန်းချက်ကွာတယ်ဆိုတာကတော့နိုင်ငံတကာကတော့မြန်မာပြည်ပါအခုမြင်တာကဒီမိုကရေစီအပြောင်းအလဲတစ်ခုပေါ့နော်အဲဖြစ်လာတဲ့အချိန်မှာအချိန်ကြီးတစ်ခုရောက်နေပြီဒါပေမဲ့ဒီအနာသိမှုကြောင့်ဒီမိုကရေစီနောက်ပြန်လဲသွားတယ်။ဒါကြောင့်မို့လို့ဒီမိုကရေစီအပြောင်းအလဲကိုဖြစ်လာအောင်ပြန်လုပ်ရမယ်။ဟလာလက်ရှိအနာပိနာကိုလက်မခံဘူးဆိုတော့အဲဒီအခြေခံကြီးကပ်ပါတယ်။အဲလက်ရှိအနာလက်ကင်ထားတဲ့သူတွေကြတော့ဒီအနာလက်အနာပိလိုက်တဲ့တော့ကြောင့်မို့လို့ဖြစ်လာတဲ့စိန်ခေါ်မှုတွေကိုအရင်ဆုံးရင်ဆိုင်မှုဒီစိန်ခေါ်မှုတွေချိန်ချောက်မှုတွေအရင်ဆုံးရင်ဆိုင်မှုကသူတို့ကပုံပြီးအရေးကြီးတယ်ဆိုတော့အပေါ်နေချိကပါလားအချိကမှုနှစ်ခုကတော့မတူဘူးပေါ့
အော်ဒီလိုအကြက်တဲရနေပေါ့နော်စစ်ကောင်စီအနေနဲ့ကလည်းကျွန်တော်တို့ထွက်ပေါက်ဖြစ်နေ2023ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့အာပြောထားတယ်ဒါကတော့တကယ်အကြက်တဲကနေထွက်ပေါက်ဖြစ်နိုင်တယ်ကိုပြတော့ထင်လ
ားရွေးကောက်ပွဲနဲ့ပတ်သက်နှစ်ပိုင်းရှိပါတပိုင်းကတော့ရွေးကောက်ပွဲတကယ်လုံးလို့ရနိုင်လားမလုံးလို့မရနိုင်လားဆိုတဲ့အခိုင်ပေါ့နော်အဲလက်ရှိမြန်မာပြည်ရဲ့ဒီလုံခြုံရေးအခင်းအကျင်းအရဒီတရားမျှတလို့ဒီပေါ်ပဲတခုလုပ်ဖို့ဆိုတော့အများကြီးခက်ခဲရှိတယ်ပေါ့နော်အခုသဖြင့် NLD နဲ့ပတ်သက်ပြီးတော့အခုဆို NLD ကဒါအတိုက်ခံပါတယ်ကြီးလို့ဖြစ်သွားတယ်အဲတော့သူနဲ့ပတ်သက်ပြီးတော့သူ့ကိုဘယ်လောက်ထိလောက်ခွင့်ပေးမလဲဆိုတာရှိတယ်နောက်အခုနိုင်ငံရေးပါတီတွေကဟလာမဲဆွယ်စည်းရုံးမှုတွေလက်ရှိလုံခြုံရေးအခြေအနေတွေကဘယ်လောက်များခွင့်ပြုလဲဆိုတော့အပိုင်းမှာရှိတယ်နောက်တစ်ခုကကြတော့လေဒီပြည်သူလူထုကရောဒီရွေးကောက်ပွဲပေါ်မှာဘယ်လောက်စိတ်ဝင်စားလဲဘယ်လောက်မဲလာခဲကြမလဲအထန်းနောက်ရိတ်ကပေါ့နော်ဒီမဲထဲတဲ့ဒီအရေးအတွက်ကဘယ်လောက်ထိနည်းသွားနိုင်လဲဆိုတော့အဲမိကွန်းနေပေါ်မှာရွေးကောက်ပွဲတစ်ခုဖြစ်နိုင်မဖြစ်နိုင်ဆိုတော့ဟိုတွေးခါတွေလည်းအများကြီးရှိကြပါတယ်အဲနောက်တစ်ချက်ကတော့ရွေးကောက်ပွဲပဲဖြစ်လာပြီဆိုရင်တော့ရွေးကောက်ပွဲကိုအခြေခံပြီးတော့နောက်အစိုးရတစ်ခုဖြစ်လာနိုင်ပြီမဲ့အဲ့ဒီတက်လာတဲ့အစိုးရက2017ကလို့အပြောင်းလဲမျိုးကိုလုပ်ဖို့အတွက်ကတော့သူတို့မှအခြေအနေတော့မပြီးတော့ပါဘူး။ဒါကြောင့်2017တုန်းကဆိုတော့ဒါတို့ဒီပြိပခရဲ့ဒီတန်တရာရကြည့်မယ်ဆိုရင်ပြိပခအကြမ်းမ်းရောက်နေပြီနှစ်ဖက်လုံးကပန်းနေပြီအဲ့တော့အပြောင်းလဲကိုအားလုံးကလိုချင်တဲ့အပေါ်မှာဟလာဖြစ်လာတဲ့ဒီအပြောင်းလဲဖြစ်လာနိုင်တဲ့ဒီနေရာလေးပေါ်ပေါ်နော်ဒီ space ကြီးပေါ်လာတဲ့အပေါ်မှာဒါလေးကိုဝိုင်းပြီးတော့အချူပန်းအားထုတ်ကြတဲ့သဘောပါပဲပူပေါင်းဆောင်ကြတဲ့သဘောပါပဲအဲ EU တွေကလည်းပူပေါင်းဆောင်ခဲ့တယ်နိုင်ငံတကာလည်းပူပေါင်းဆောင်ခဲ့တယ်လာဒီ NLD ကိုယ်တိုင်ကလည်းပူပေါင်းဆောင်ခဲ့တယ်အဲ့ဒီအပေါ်မှာအခြေခံပြီး2017မှာ transition တစ်ခုဖြစ်သွားတယ်ပေါ့နော်နောက်တစ်ခုက transition ဖြစ်တဲ့အခါမှာလည်းအချိန်တော့ရှိတဲ့USCB အစိုးရကလည်းဒီ transition တစ်ခုဖြစ်အောင်ဒီမိုကရေစီအပြောင်းအလဲတစ်ခုဖြစ်အောင်လုပ်မယ်ဆိုတော့အဲဒီသူတို့မှလည်းတန်လေးကတခုရှိခဲ့တယ်။ဒါအဲ့ဒါကြီးအလုံးဆုံသွားတဲ့အခါမှာကျွန်တော်တို့2017မှာ2020ဖြစ်သွားတယ်။ဒါပေမဲ့လာမယ့်2023မှာရွေးကောက်ပွဲဖြစ်ခဲ့တဲ့ဆိုရင်တောင်မှအ ပရိပခါကအကြမ်းမရောက်ဘဲနဲ့အပြတ်ပိုင်းရောက်နေတဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲနောက်ပိုင်းတက်လာတဲ့အစိုးရကနှစ်ထောင်၁၁ကအစိုးရလို့နိုင်ငံရေးဖြေလျှော့မှုတွေလုပ်ဖို့အများကြီးခက်ခဲရှိနေတယ်ငြိမ်းချမ်းရေးဆိုင်ရာနိုင်ငံရေးလုပ်ငန်းတွေလုပ်ဖို့လည်းအများကြီးခက်ခဲရှိနေတယ်အဲ့တော့နှစ်ထောင်၂၃ရွေးကောက်ပွဲကတော့နှစ်ထောင်၁၁လို့အခင်းကျင်းမျိုးဖြစ်အောင်တော့
ပြန်သွားဖို့ကတော့ဘယ်လိုမှဖြစ်ဖို့လွယ်မယ်လို့မဟုတ်ဘူးလို့ထင်ပါတယ်။ဆိုတော့ခုနကကိုမင်းဆောင်ပြောသွားတယ်လို့ပေါ့နော်ကျွန်တော်တို့ပဋိပက္ခတန်တရားတဲ့ကိုအရင်တော့လည်းရှိခဲ့တယ်ဒါပေမဲ့ဥဒိတ်ဆိုင်လက်ထက်ကစပြီးတော့ပြီးခဲ့တဲ့ဆယ်နှစ်မှာကျွန်တော်တို့အဖွဲ့မူဝါဒတွေကိုကျင့်သုံးလာခဲ့တဲ့ကြောင့်စုံကြာနိုင်ငံတကာကရောပြည်တွင်းကရောပြန်လဲယုံကြည်မှုအရရှိလာပြီး ချက်တွေမှာပြထားသလိုပဲကျွန်တော်တို့အကြံဖက်မှုပဲတိုက်ပွဲတွေတိုက်ခိုက်ကြတယ်လို့အများကြီးဆင်းသွားကြတယ်နော်ဒါဒီတော့ပဋိပက္ခရဲ့သဘောမှာလဲထောင်ချောက်ထဲကိုရောက်သွားရေတော်တော်လေးကြက်တဲ့ပူပြီးကြုံရတယ်အကြက်တဲ့ချင်းတူရင်တောင်မှပဲပဋိပက္ခတွေနဲ့ပြောနေတဲ့အကြက်တဲ့ကပူပြီးဆူတတ်တယ်လို့ရှိပါတယ်ဆိုတော့ဒီထောင်ချောက်ထဲကထွက်ဖို့ဘောဝယ်ပါမလားဘာတွေလုပ်ဖို့ဘောလို့ပဲလို့ကိုပြဆိုထင်ပါတယ်
မြန်မာပြည်ရဲ့လက်ရှိရှိနေတဲ့နိုင်ငံအချက်တွေကတော့ဟိုဒီပြိပက္ခထောင်ချောက်ထဲကထွက်ဖို့တော်တော်ပူခက်သွားတယ်ဆိုတဲ့အနေအထားမျိုးရောက်ပါတော့ပေါ့နော်။ဒါပေမဲ့ဆိုတော့အခုကအရင်တုန်းကကျွန်တော်တို့ပြိပက္ခဖြစ်ကြတဲ့အခါမှာ EU တွေနဲ့ပဲဖြစ်တယ်။ EU အခွင့်ဆိုတာကတော့ဒါသူ့အသူ change check command ရှိတယ်။အမိတ်စီစစ်မှုရှိတယ်။ချွေးနှိညှိနိုင်ရတာလား။တစ်ဖက်နဲ့ချွေးနှိညှိလို့အပြည့်လဲဆိုတဲ့ဖွင့်နဲ့အပြည့်ရောက်သွားတာပေါ့နော်။အခုမြန်မာပြည်မှာဒီအနာပိမိနောက်မှာဖြစ်လာတဲ့လက်နက်ကင်ဒီဒေါ်လာမှုတွေမှာကြည့်မယ်ဆိုလို့ရှင်အဖွဲ့အစည်းတွေကယာနဲ့ကြည့်ပြီးရှိတယ်ဒီလက်နက်ကင်တိုက်ပွဲရဲ့သဘောတဘာဝကအမိရှိစမှုရှိရတယ်ဟာလာခိုင်မာတဲ့ centralized command ရှိရတယ်အဲခိုင်မာတဲ့ centralized command မရှိရင
်ဟိုအမိကဟိုကတစ်ခုကနေအမိပေးတဲ့စနစ်မျိုးပေါ့နော
်အေးပေါ့အဲ့လိုအမိစနစ်အဲ့လိုစနစ်မျိုးကခိုင်ခိုင်မာရှိရတယ်အဲ့လိုခင်ဗျာမှာမရှိရင်ဒီတိုက်ပွဲတွေရိုက်ဖို့လည်းခက်တယ်။နောက်ပြီးတော့ငင်းငိုင်းဆွေးနွေးပွဲတွေလောက်ရတာလည်းအများကြီးအခက်အခဲရှိသွားတယ်။အဲ့တော့မြန်မာပြည်ကအခုအဲ့အခြေအနေကိုရောက်သွားတဲ့သဘောမျိုးဖြစ်နေတာပေါ့နော်။အဲ့တော့ဒီကျွန်တော်တို့ကမြန်မာပြည်ရဲ့လက်ရှိအခက်အခဲကပြိပက္ခတံတရာကထွက်ဖို့ဆိုလို့ရှိရင်တော့အဓိကတခြားနိုင်ငံတွေတွေ့ကြုံကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒီပြိပက္ခတံတရာကလည်းလွတ်မြောက်နေတဲ့နိုင်ငံတွေမှာအဓိကအကျဆုံးကတော့အာနာကိုလက်ကင်ထားတဲ့လူတွေကိုယ်တိုင်ကဒီအပြောင်းလဲလုပ်ဖို့အတွက်နိုင်ငံရေးတန်တိတ်ဆန်ရှိလာတဲ့အချိန်မှာပဲဒါကပြိပက္ခတံတရာထွက်လို့ရတာ။အဲ့ဒီတန်တိတ်ဆန်မရှိသေးသေး၍ပြိပက္ခတံတရာတွေကထွက်ဖို့ကတော့အများကြီးအခက်အခဲရှိနေပါဦး။ဟုတ
်ကဲ့ဘုမလို့ဘီအခုလိုပြောရင်မှဆွေးနွေးပြတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်။အခုဆွေးနွေးသွားတော့တော့မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့ရဲ့အလုပ်ပူဆောင်ရာရှိဦးမင်းစောဦးဖြစ်ပါတယ်ကျွန်တော်တမောင်ပါ။
ဦးတင်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစုစည်းတင်ပြပေးမှာဖြစ်ပါတယ်။နန်းလောင်နဲ့ကိုဝင်းခံမောင်ပါရှင
်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာစစ်ကောင်စီဘက်ကတက်ရောက်ခွင့်မရပါဘူး။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြန်ရောက်ရေးဖိအားပေးနိုင်ဖို့နီလန်ပေါင်းစုံကိုပါဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအာဆီယံကောင်ဆောင်တွေနဲ့တူချင်းတီးခြားစီတွေ့ဆုံခဲ့တာပါအမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြောင်းရွေးမှာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်မှုကအဓိကကျတယ်လို့မေလ10ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စစ်ကောင်စီကိုဖိအားပေးဖို့အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုအပြည့်အဝအကောင့်တည်းပေါ်ဖို့အာဆီယံရဲ့ကြိုးပမ်းမှုအပေါ်မှာဆက်လက်ထောက်ခံနေပါတယ်လို့လည်းပြောခွင့်ရသူ Ned Price ကပြောဆိုခဲ့တာပါအာဆီယံမြန်မာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့အနှစ်သာရရှိရှိဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လဲပြောခွင့်ရသူ Price ကထိတ်တိအစည်းအဝေးမှာစခင်ရပ်ပိုင်းအလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
မြန်မာအရေးအာဆန်ရဲ့ဘုံသဘောတူညီမှုကိုစစ်ကောင်စီဘက်ကအကောင့်ထဲဖော်ဖို့ပြက်ကွက်နေပြီးတော့မြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်အာဆန်ထိပ်တီးစည်းဝေးပွဲဟာအမေရိကန်နဲ့အာဆန်ကြားဆက်ဆံရေးအတွက်အရေးကြီးတယ်လို့အာဆန်ကောင်ဆောင်တွေလူကိုယ်ရန်တက်ရောက်တဲ့သမိုင်းဝင်အစည်းအဝေးဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်
။ဗရိကန်နိုင်ငံရေးဌာနဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျန်ဖတ်ကမြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအမေရိကန်ကထောက်ခံပြီးသက်ဆိုင်ရာအစုအဖွဲ့တွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာအရေးဖြည့်ရှင်မှုအကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့ VOA နဲ့တိတက်မင်းမြန်ကံမှာပြောဆိုခဲ့ပါတယ်။
And we have continued to work with our ASEAN friends.
မြန်မာအရေးဖြည့်ရှင်ရမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းထိတွေ့ဆက်ဆံတင်နေဆိုပြီးမလေးရှားနိုင်ငံဘက်ကအစိုးပြုချက်ထွက်လာတာနဲ့ပတ်သက်လို့အမေရိကန်ပြောင်စုရဲ့ရည်တည်ချက်ကို VOA ကမေးမြန်းခဲ့တာပါ။မြန်မာစစ်ကောင်စီကိုအတိမတ်မပြူချောင်းနဲ့တိုက်ခတ်ကြကားလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိမတ်ပြူဖို့လိုတဲ့ကြောင်းမလေးရှားနိုင်ငံသားဝင်ကြီးဆက်ဖူရင်အဗ်ဒူလာကမေလ17ရက်နေ့ဘန်နာနျူးဌာနနဲ့တီးတက်မေးမြန်းကမ်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုကိုမလေးမေးလ်သတင်းစာမှာဖော်ပြခဲ့ပြီးကလေးကတဟအစင်ချင်းမဲ့ပြီးတာဝန်မဲ့ပြောဆိုချက်ဖြစ်တယ်လို့မြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တဟကျန်းဖက်မှုတွေကိုအားပေးရရောက်နိုင်တယ်ဆိုတဲ့အဆိုပြုချက်ဖြစ်တယ်ဆိုပြီးကန့်ကွက်ထားတာပါ။မလေးရှားနိုင်ငံသားဝန်ကြီးအဗ်ဒူလာကတော့အခက်အခဲမျိုးမျိုးကြားကရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့မေးမြန်းကမ်းမှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးမကျင်းပခင်တရက်အလိုမေလ17ရက်နေ့တုန်းကလည်းအာဆီယံနိုင်ငံသားဝန်ကြီးတွေဝါရှင်တန်မြို့တော်မှာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာလည်း NUG, NUCC စတဲ့အဖွဲ့အစည်းတွေပါဝင်တက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွေ့ဆောင်ရွက်ဖို့မလေးရှားနိုင်ငံသားဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်
။အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့မေလ10ရက်နေ့ကဝါရှင်တန် DC မြို့မှာတွေ့ဆုံပါတယ်။ဒေါ်စင်မအောင်ဟာအမေရိကန်အစိုးရအရာရှိတွေအပါအဝင်ထိပ်တည်စည်းဝေးပွဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့နဲ့ပါတိကျစီတွေ့ဆုံခဲ့တာပါ။မေလ7ရက်နေ့ကတော့ဝါရှင်တန်မြို့တော်ကိုထိပ်တည်စည်းဝေးတက်ဖို့ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနိုင်ငံခြားရေးဌာနမှလက်ခံတွေ့ဆုံခဲ့ပါတယ်။အာဆီယံအခြေခံမူပေါင်း59ချက်ချင်းအကောင့်ထဲပို့ဆောင်ရေးအကြမ်းဖက်မှုရပ်တန့်ရင်းနဲ့တပ်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဖက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်။ထိပ်တည်အစည်းအဝေးကျင်းပနိုင်အောင်ထောက်ခံပတ်ပို့တဲ့အတွက်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့နှစ်ဖက်အကျိုးတူစီးပွားရေးကိစ္စတွေမှာအာဆီယံကတစ်ဆင့်ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကကတိပေးပြောဆိုခဲ့ပါတယ်။
မြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွေချိုးပေါက်တာနဲ့တဘောပောင်ရင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုပြစ်တိမ်နိုင်ငံအခြေစိုက်မြန်မာရေဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကအမိမဲစင်းနဲ့ထပ်ပြီးထည့်လိုက်ပါတယ် Burma Campaign UK အဖွဲ့ကအမိမဲစင်းတည်သွင်းထားတဲ့ကုမ္ပဏီ182ခုရှိသွားပါပြီအများစုကတော့မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လှုပ်ဆောင်နေတာဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်သုံးဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ Burma Campaign UK ရဲ့မေလ10ရက်နေ့ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်
။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဒေသပေါင်းစုံမှလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရစွန့်ထွက်ပြေးနေရတဲ့တိမ်းနဲ့ချီတဲ့ဒုက္ခတွေနေရမပြောင်းနိုင်တဲ့အချိန်အသက်ပေးလူပြီးတော့ထွက်ပြေးနေရတဲ့ပြည်သူတွေထောင်ချီထပ်တိုးလာပါတယ်။အာဆီယံအသင်းကမြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးကနအူးသက်မှတ်နေမည်ထဲမှာပါတဲ့စကန်တိုင်းဒေသထဲမှာတိုက်ပွဲတွေမပြတ်သေးပဲရွာတွေပါမိပေးတင်နေတာပါစစ်ကောင်စီရဲ့နယ်မြေရှင်လျေးစစ်ဆင်ရေးတွေမှာရွာတွေကိုဆက်ပြီးတော့မီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောကြပါတယ်ရွှေဘိုတဝိုက်ကရွာတွေထဲစစ်ကောင်စီတပ်ဝင်လာချိန်မှာထွက်ပြေးလာတဲ့ဒေသခံတယောက်ကအခုလိုပြောပါတယ်
ကြပ်ပြိုးရွာပြန်ကြပ်ပြိုးရွာတွေဝင်နေကြငါပြိုးရွာခုဟာဆိုရင်နှစ်ကြိမ်လောက်ကြာမှာပြပထမတစ်ပြိုင်တော့ကရွာတစ်ဝက်လောက်ကျိုးသွားတယ်ခုတစ်ပြိုင်ဝင်နေမျိုးရှို့ပြပြီဗျဘိုးစိန်ကုန်းကတာချိုတာပထမတစ်ပြိုင်တော့လည်းဆော်ဒီကုန်းမြောက်ဘက်ကချောင်းယိုးလိုက်ကနေတကြောင်ကုန်းပေါ်လိုက်ကနေတကြောင်ကြပ်ပြိုးစီကိုသူတို့ချက်ကနေမိုင်းဝင်ပြေးတည်ပြီးတော့ဆွဲခဲ့တယ်နှစ်ချက
်ကျေးရွာတချို့မီးရှို့ဖြစ်စီခံရတယ်ဆိုတဲ့တည်င်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပေမဲ့စကိုင်းတိုင်းတွေကနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကျေးရွာတွေထဲအကြမ်းဖက်လုပ်ရတွေဆောင်းနေတာကြောင့်နှံမြေရှင်းလင်းရေးတွေလုပ်နေတယ်ဆိုတာကိုတော့မကြာမကြာထုတ်ပြန်ပါတယ်။
ဒီအချိန်မှာပဲကရင်ပြည်နယ်ဖားပုံခရိုင်ဖက်မှာတော့ကရင်ယူကရင်အမျိုးသားအစည်းအရုံးတမဟာငါထိုင်းရောက်ရသေးတာတွေထက်ကရွာတချို့ကိုစစ်ကောင်စီတပ်တွေကတေချောင်းကပါပုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေတာပါအဲ့ဒီတိုက်ခိုက်မှုတွေကြောင့်ဒီနေ့ဧပြီလ3ရက်လေးလာတာအတွင်းကရင်ပြည်နယ်တွေကတိုက်ဆုံရတဲ့ကလေးဆက်လက်ဦးနဲ့၄၀ကျော်ထိခဲ့တယ်ရရှိခဲ့တဲ့အကြောင်းက
ဒီနေ့ကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထဲမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံတကာကထိတ်တန့်ရောက်ခဲ့တဲ့သတင်းတွေကိုစူးစီးတင်ပြပေးပါဦးမယ်။မအလိမ်မာတင်ပြထားပါတယ်ရှင်။
Today, over 1,000 civilian bodies have been recovered in the Kyiv region alone.
ယူကရိန်းနိုင်ငံကီယက်ညရောဝင်းကျမှာအခုသတင်းပတ်တွေအတွင်းလူသေးရုံလောင်းတထောင်တွေ့ရှိခဲ့ရတယ်။ကျူးလွန်မှုအများပြားဟာကုလသမဂ္ဂလူခွင့်ရေးကောင်စီတုံ့တက်နေတဲ့ရုရှားလုံရဲ့စစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့အနေထားနဲ့အတုံးဝင်တယ်လို့လဲ
UN HRC အစည်းအဝေးမှာဗီဒီယိုကတစ်ဆင့်ပြောသွားပါတယ်။ယူကရိန်းကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတစ်ရပ်ကိုအင်္ဂါနေ့မေလ10ရက်နေ့ကအတည်ပြုပေးလိုက်ပါတယ်။
ယူကရိန်းကိုကူညီဖို့လွန်ခဲ့တဲ့နှစ်လကတည်းကလွှတ်တော်ကစစ်တုံးတမ6ဘီလီယံကိုချပေးခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်စာမြို့နယ်တခြားမြို့ကြီးတွေကိုရုရှားကအရှိန်မြှင့်တိုက်ခိုက်လာနေတဲ့အချိန်မှာပဲအမေရိကန်ကယူကရိန်းကိုအကူအညီတွေထပ်တိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။
American
I want every American to know that I'm taking inflation very seriously and it's my top domestic priority.
ဝေဇေးဖောက်ပွားမှုကိုတိုက်ဖျက်ရေးကိစ္စအထူးအလေးနက်ထားဆောင်ရွက်နေရဲဆိုတာအမေရိကန်နိုင်ငံသားတိုင်းကိုအသိပေးလိုတဲ့ဒီကိစ္စကပြည်တွင်းအရေးကိစ္စတွေထဲမှာထိတ်တန့်ဦးစားပေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမေလ10ရက်နေ့ကအိမ်ပြူတော်မှာပြောသွားတာပါ။စီးနှုံကြီးညင်းမှုတွေဟာယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရက်နဲ့ကိုဗစ်ကာယောဂါဖြစ
င်ငွေကြေးဖောင်းပွားမှုကင်တွေရေးဟာနိုင်ငံရေးအရာလဲအယုံဆိုင်နေတဲ့ကိစ္စဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုတိုက်ဖျက်ရေးမှာဒီမိုကရက်ပါတီအနေနဲ့ Republican Party ထက်ပိုပြီးကောင်းတဲ့အစီအစဉ်တွေရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်သူတွေကြားမှာတော့သမ္မတဘိုင်ဒန်ရဲ့စီးပွားရေးအပေါ်ကင်တွယ်မှု40ရာခိုင်နှုန်းပဲလက်ခံတယ်လို့လူမှုစစ်တမ်းတွေမှာဖော်ပြပါဗျ။ဘန်နာရေးအချက်တဲနဲ့စီးပွားရေးတိုက်ခတ်မှုကိုရင်းဆိုင်နေရတဲ့အသီးရိလင်ကာနိုင်ငံမှာဝင်းကြီးဆုံးမဟင်ဒါရက်ချာဘက်ဆာယာရူးကနေတင်းလာနေကနှုတ်ထွက်သွားပါဗျ။စီးပွားရေးပြဿနာတွေကြောင့်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့စန္ဒပြတောင်းဆိုမှုတွေတင်းပတ်နေချီရှိနေချိန်မှာဝင်းကြီးဆုံးယာရူးကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ဗန်နာရေးစတဲ့မှုကြောင့်နိုင်ငံသားချင်းွေတွေကိုပြတ်မဆက်နိုင်မဲနိုင်ငံဒေဝါလီခံရမဲ့အခြေအနေမှာကြာရောက်နေပါတယ်။ဗန်နာရေးစီးပွားရေးအခြေအနေတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေရှိနေသလိုပါလီမန်မှာလည်းအစိုးရအပေါ်အယုံကြည်မရှိအဆိုးတင်သွင်းမှုတွေရှိခဲ့ပါတယ်။ဝင်ကြီးချုပ်ယာဒူးကနေနှုတ်ထွက်သွားတဲ့မဟင်ဒါရာဂျပက္ခစာဟာတီရီလင်ကဝင်ကြီးချုပ်အဖြစ်2004ခုနှစ်ကနေ2005ခုနှစ်ထိတာဝန်ယူခဲ့ဘူးသလို2005ခုနှစ်ကနေ2015ခုနှစ်အထိတီရီလင်ကသမ္မတအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာဒီနန်မာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်ဂုဏ်ယူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်ဖိလစ်ပိုင်ရွေးကောက်ပွဲကနေဦးမဲရွတ်မှုတွေအားလုံးနှိပါရွတ်ပြီးသွားချိန်မှာမာကော့စ်ဂျူနီယာကသူ့ရဲ့အနည်းဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံနေတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရတယ်လို့ဗိုလ်တော်ဘူးလေးကကြေညာခဲ့ပါတယ်အခုအနိုင်ရတဲ့ဖာဒီနန်မာကော့စ်ဂျူနီယာရဲ့အဖေဖြစ်သူဖာဒီနန်မာကော့စ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနှစ်ကနေ1986ခုနှစ်အထိအုပ်ချုပ်ခဲ့ပြီးဆယ်စုနှစ်တခုလောက်နီးနီးကိုတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်သွားခဲ့တာဖြစ်ပါတယ်။ အိမ်နောက်1986လူရုအာနာတော်လန်ရေးအတွင်းသူဟာရာတို့ကနေကြောက်ကြပြီးဖိလစ်ပိုင်နိုင်ငံကနေပြည်ပကိုထွက်ပြေးခဲ့ရပါတယ်တန်ဂရီးယားနိုင်ငံရွေးကောက်ခံသမ္မတတဲ့ယွန်းချက်ကျွန်အင်ကာနေမေလာ၁၀ရက်နေ့ကပဲစံတစ္ဆာကျင်းဆိုသွားပြီးတနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတောင်းဝန်တရားဝင်စတင်ထမ်းပါတယ်။ရှေယိုဝါဒီယွန်းချက်ကျွန်က NEL ပြုချင်းချောက်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နည်းနဲ့လှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပြီးမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်စီးပွားရေးတိုးတက်အောင်လှုံ့ဆော်ပေးမယ်လို့ရရဲတင်းတင်းပြောကြလိုက်ပါတယ်။တန်ကိုရီးယားမှာလက်တလုံးရင်ဆိုင်နေရတဲ့စီးပွားရေးအကြက်တဲနဲ့ပတ်သက်လို့ထည့်သွင်းပြောဆိုရမှာတော့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေနက်နက်ရှိုင်းရှိုင်းဖြစ်နေတာနဲ့ဝင်းဝေးမမျှတမှုဖြစ်နေတာတွေပပျောက်ရေးဆောင်ရွက်သွားမယ်လို့သမ္မတကပြောပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကမ်းမှာရှိတဲ့ဂျနင်းမြို့ကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုအပေါ်အစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနှင်းမှုကိုသတင်းယူနေတဲ့အယ်ဂျာဇီရာရုပ်သံဌာနကသတင်းတောက်ရှရင်းအဘူအခလာတနက်ထီမှန်သိဆုံးသွားပါတယ်။အသက်52နှစ်အရွယ်ပါလက်စတိုင်းနယ်ပွားအမေရိကန်သတင်းတောက်ရှရင်းဟာအာရဗီဘာသာနဲ့ထုတ်လွှင့်တဲ့အယ်ဂျာဇီရာရုပ်သံမှာလူသိများကြောကြားတဲ့သတင်းတောက်တစ်ယောက်လည်းဖြစ်ပါတယ်။သူနဲ့အတူသတင်းယူနေစဉ်ထိခိုက်ဒဏ်ရာရခဲ့တဲ့ Eliel Samud ကအစ္စရေးလိုလက်ချက်နဲ့တနက်ထိမှန်တာလို့ဆွဆွဲပါရယ်။အစ္စရေးဝန်ကြီးချုပ်ကတော့ပါလက်စတိုင်းတို့ဘက်ကပြစ်လိုက်တဲ့တနက်စီထိမှန်တာဖြစ်နိုင်တယ်လို့ဆိုပါရယ်။ဝါရင်သတင်းတော့တည်ဆုံတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်တယုံကလည်းတောင်းဆိုထားပါရယ်ရှင်။
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်အလိမ်မှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ BOA ကထုတ်လွှင့်ပေးနေတဲ့ထုတ်လွှင့်ချက်တွေအစီအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးသောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရတော့ဆက်သွယ်ရမယ့် email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ကထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24/50တူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကတင်ပြပေးမှာဖြစ်ပါတယ
်။ဖင်လန်နိုင်ငံနေတိုးမဟာမိတ်အဖွဲ့ကိုဝင်မယ်ဆိုရင်မှားလိုက်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဖင်လန်သမ္မတကိုပြောကြားလိုက်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေတိုးအဖွဲ့ကိုဝင်ကျင်တဲ့သဘောထားနဲ့ပတ်သက်လို့ရုရှားသမ္မတနဲ့ဆွေးနွေးဖို့ဖင်လန်နိုင်ငံဘက်ကကမ်းလှမ်းခဲ့တာလို့လည်းဖင်လန်သမ္မတဆာလီနီနီစတိုယုံကလည်းသတင်းထုတ်ပြန်ထားပါတယ်။လျှက်စစ်ဒဏ်ကငွေမပေးချေတဲ့အတွက်ဖင်လန်နိုင်ငံကိုစနေနေ့ကစပြီးလျှက်စစ်ဖြန့်နှံ့မှုရပ်ဆိုင်းတော့မယ်လို့ရုရှားအစိုးရပိုင်းအင်တာအာရီယိုလျှက်စစ်ဒဏ်ဝန်ဆောင်မှုလုပ်ငန်းရဲ့ဖင်လန်ယုံခွဲကတောက်ကြနေမှာပြောကြားလိုက်ပါတယ်။ကိုဝင်ဖြတ်ချက်ဝင်ဆိုင်အခြေခံဥပဒေအခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကမကြခင်မှာပဲပယ်ဖျက်နေအလားအလာရှိနေတဲ့ပုံမှာမကျေနပ်မှုကိုပြတာတဲ့အနေနဲ့ကိုဝင်ဖြတ်ချက်ဝင်ကိုထောက်ခံသူတွေစနေနေ့မှာအမေရိကန်ပြည်ထောင်စုတမန်မှာလမ်းတွေပေါ်ထွက်ဆန္ဒပြနေကြပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းပြီးအကောင့်ထည့်ဖော်ဖို့မလေးရှားနိုင်ငံသားဝင်ကြီးကတိုက်တွန်းလိုက်ပါတယ်။NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့စနေနေ့ကတွေ့ဆုံရမှာမြန်မာနိုင်ငံမှာစာနာမှုအကူအညီတွေကိုပွင့်လင်းညှိနှိုင်းတာမှုရှိရှိနဲ့ပေးနိုင်တဲ့နည်းလမ်းတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပါဝင်မှုတွေကိုဆွေးနွေးသဘောတူခဲ့ကြတယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းတောက်တွေကိုပြောလိုက်တာပါ
နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ချင်းမီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအပိနာစင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you ထိုက်ပါ
This program has come to you from the Voice of America. Washington.